တရုတ်နိုင်ငံရဲ့စစ်အင်အားတိုးလာတာကိုဒေသရင်းမှာစိုးရိမ်မကင်းဖြစ်နေကြတဲ့အချိန်မှာတရုတ်နိုင်ငံကကာကွယ်ရေးအသုံးစီနောက်ထပ်ကနန်းနှလုံးထပ်တိုးလိုက်တဲ့အကြောင်းကြေညာလိုက်ပါတယ်။တရုတ်စစ်တပ်ရဲ့အစ်စ်မြင့်ဤပညာလက်နက်တွေတပ်ဆင်ဖို့နဲ့တပ်ဖွဲ့ရိခိမိရေးအတွက်ကာကွယ်ရေးအသုံးစီကို 12.2 ရာခိုင်နှုန်းတိုးမြင့်တတ်မှတ်မှာဖြစ်တယ်လို့ဝန်ကြီးချုပ်လီကန်ဂျီယန်ကပြောဆိုလိုက်ပါတယ်။2014ခုနှစ်အတွက်ကာကွယ်ရေးအသုံးစီကိုဒေါ်လာတန်ပေါင်း 330.30 မှာဖြစ်ကြောင်းဒီပမာဏဟာအမေရိကန်ကာကွယ်ရေးအသုံးစီရဲ့6ပုံတစ်ပုံသာရှိတယ်လို့ဆိုပါတယ်။ဒေသရင်းမှာတရုတ်ရဲ့စစ်အင်အားအရှိန်အဟုန်မြင့်တိုးလာတဲ့အတွက်အာရှနိုင်ငံတော်များများကစိတ်ပူးနေကြပါတယ်။အဲ့ဒီထဲမှာဂျပန်နိုင်ငံလည်းပါဝင်ပြီးတရုတ်ကဒီလိုကြေညာချက်ထုတ်ပြန်ပြီးခြင်းဆိုသလိုပဲစိုးရိမ်မကင်းဖြစ်ရာကြောင်းဂျပန်နိုင်ငံကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တရုတ်အမျိုးသားပြည်သူ့ကွန်ဂရက်ရဲ့နှစ်ပတ်လည်စည်းဝေးကိုဒီကနေ့ဗုဒ္ဓဟူးမနေ့မှာကျင်းပခဲ့ပြီးကာကွယ်ရေးသုံးစီအပါအဝင်ကြေပြောလာတဲ့တခြားမူဝါဒရေးရာအစီအစဉ်တွေကိုလည်းကြေညာခဲ့ပါတယ်။တရုတ်ဝန်ကြီးချုပ်လီကင်ဂျီယန်က2014ခုနှစ်အတွက်တရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းကိုမနှစ်ကရည်မှန်းချက်အတိုင်းမပြောင်းလဲပဲ9.5%ဝန်းကျင်တိုးတက်ဖို့ပြင်မှတ်ထားတယ်လို့ပြောဆိုလိုက်ပါတယ်ရှင်။